သောရာရှိမြတ်မြတ်ယခုနောက်ဆုံးစမ်းစစ်မှုအရမဲရှင်များကအစိုးရအနေနဲ့လူငယ်များကိုအစွန်းရောက်စေမှုကိုပုံမို့၍လှုံ့ဆော်ပေးစီလိုတာကိုတွေ့ရှိရတယ်လို့ဆိုပါတယ် SBS ကအထူးသီးသန့်ပြုလုပ်တဲ့ Essential Media စန္ဒကောက်ခံမှုအရစမ်းစစ်မှုမှာပါဝင်သူတဝက်ကျော်ကအကြမ်းဖက်တဲ့ပြစ်မှုများအတွက်သေရန်ပေးတာကိုပြန်လည်ပြဋ္ဌာန်းဖို့အတွက်ထောက်ခံတာကိုတွေ့ရတယ်လို့ဆိုပါတယ်အမျိုးသားလုံခြုံရေးကြော်ညာလှုံ့ဆော်မှုကအကျွမ်းဝင်လာနေတဲ့သတိပေးမှုပင်ဖြစ်လာနေပါတယ်
Calls to the National Security Hotline have already contributed to investigations. If something doesn't add up, speak up by calling the National Security Hotline on 1800 123 400 and help keep Australia safe from terrorism.
အမျိုးသားလုံခြုံရေးအရေးပေါ်ဖုန်းကိုခေါ်ဆိုမှုတွေကစုံစမ်းစစ်ဆေးမှုများကိုအထောက်အကူပေးနေပါတယ်။တခုခုကရုပ်တိမတန်းရင်အမျိုးသားလုံခြုံရေးအရေးပေါ်ဖုန်း0833913439ကိုဆက်သွယ်ထုတ်ဖော်ပြောပြီးဩစတြေးလျကိုအကြမ်းဖက်မှုအန္တရာယ်မှကာကွယ်ပေးပါ။ဒါပေမဲ့ဩစတြေးလျမှာရှိတဲ့အကြမ်းဖက်မှုကိုတံပြန်မှုအစိုးရအနေနဲ့ဘာလို့သင့်လဲလို့မဲဆန္ဒရှင်များရဲ့ထင်မှတ်ချက်ကိုထုတ်ဖော်ပြောဆိုထားပါတယ်။ Edward Hogan ဟာ Queensland မှာလူငယ်မဲပေးမဲ့သူဖြစ်ပါတယ်။၎င်းက
Yeah, I think the best outcome for all Australians at this point would be to bring understanding across religions and then focus de-radicalization starting at a young age.
ယခုအချိန်ခါမှာဩစတြေးလျတွေအားလုံးအတွက်အကောင်းဆုံးအကျိုးရလဒ်ရဖို့ကဘာသာရေးအားလုံးတစ်လျှောက်မှာနားလည်မှုကိုယူလာပေးပြီးအသက်ငယ်ရွယ်စဉ်တည်းကအချမ်းဖက်ပြောင်းလဲလိုစိတ်ကိုတံပြန်လှုံ့ဆော်ပေးဖို့ကိုအာရုံပြုရမယ်လို့ကျွန်တော်ထင်ပါတယ်။ပြီးတော့ migrant တွေကိုကြိုးစားလက်ခံတယ်လို့ခံစားမိအောင်အတွက်သေချာအောင်လှုံ့ဆော်ပြီးဩစတြေးလျလူမှုအတိုင်းဝိုင်းတွေမှာရောနှောနိုင်စွာရှိအောင်လှုံ့ဆော်ပေးဖို့ပါ။ SBS ကလှုံ့ဆော်တဲ့စမ်းစစ်မှုရအဲ့ဒီတင်မြင့်ချက်ကိုမဲဆန္ဒရှင်84ရာခိုင်နှုန်းကထောက်ခံသဘောတူပါတယ်။တနတ်ဝယ်ယူနိုင်ဖို့ကိုပုံမခက်ခဲအောင်လှုပ်တာကအရေးကြီးတယ်လို့83ရာခိုင်နှုန်းသောလူတွေကဆိုပါတယ်။နောက်54ရာခိုင်နှုန်းကတော့အချမ်းဖက်မှုကျူးလွန်သူများကိုသေရန်ပေးတာကကောင်းတဲ့သဘောထားဖြစ်မယ်လို့ပြောဆိုပါတယ်။နောက်ထပ်လူငယ်မဲဆန္ဒရှင်တဦးဖြစ်တဲ့ Jessica Downing ID ကတော့ဒီအချမ်းညာကိုသူမှမထောက်ခံဘူးလို့ဆိုပါတယ်။
You know, I think that's just an awful idea. It goes against everything that our criminal justice system and our society stands for. And I think we abolished death penalty long ago for good reason.
ရေချမ်းစီကလွန်ဆိုးသွားတယ်လို့ကျွန်မထင်ပါတယ်။ကျွန်မတို့ရဲ့ရာဇဝတ်တရားစီရင်မှုစနစ်နဲ့လူမှုရည်တည်မှုအားလုံးကိုစန့်ကျင်နေပါတယ်။တည်တံကိုအချိန်ကြာမြင့်စွာကဖျက်သိမ်းခဲ့တာကကောင်းမွန်တဲ့အကြောင်းကြောင့်ပါယုံတင်ကပြုတ်နေတဲ့လူတွေကိုပလိမ့်မထိမ့်သိမ်းထားဖို့အာဏာတွေကိုပိုပေးတာကိုထောက်ခံပါလားလို့မေးမြန်းတဲ့အခါမှာဒီအကြံဉာဏ်ကိုယာနုံ80နီးပါးကထောက်ခံပေမဲ့ပထမဆုံးအချိန်မဲထင်မဲ့အီလိန်ဒန်ဝူဒီကတော့လူမှုလွတ်လပ်ခွင့်တွေကိုချုပ်ဖောက်မှအတွက်စိုးရိမ်တယ်လို့ဆိုပါတယ်။သူမက
I think it's just important that they put something in place for anti-terrorism, but at the same time have to respect people's privacy as well. So it's just a hard thing to balance, I think.
အချမ်းဖက်မှုကိုတံပြန်ဖို့အတွက်သူတို့တစ်ခုထားရှိဖို့ကအရင်အရေးကြီးတယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလူတို့ရဲ့ပုံကိုယ်ရေးမထိပါပဲလေးစားဖို့ရောပါ။ဟန်ချက်ညီအောင်လုပ်ဖို့ကတော့ခက်ခဲပါတယ်။ကျွန်မရေးဆောင်ရှောက်မှုကိစ္စကိုလည်း SBS ကမဲဆန္ဒရှင်တွေကိုတင်ပြခဲ့ပါတယ်87ရာဂိုင်းနှုန်းကမက်ဒီကဲကိုပုတ်ကလိကပိုင်လုံမှကိုစိုးရင်ပြီးယခုလက်ရှိပုံစံရဲ့စနစ်ပြီးဆုံးသွားမှကိုလည်းစိုးရင်တယ်လို့ဆိုပါတယ်တရုတ်ချန်းကစင်ဒီမြို့နောက်ဖက်ရက်ခွက် Greenway မဲနီမြေကဖြစ်ပြီးတရုတ်လူမျိုးစုကြားမှာမက်ဒီကဲနဲ့ပတ်သက်လို့ကျေဝန်းစွာပြောဆိုဆွေးနွေးမှုများရှိနေတယ်လို့ဆိုပါတယ်၎င်းက
And our group and talking about the very sensitivelyAnd regarding the Medicare care systems, we think it's just a maintain and the same system is better.
ဒီကိစ္စကိုကျွန်တော်တို့အဖွဲ့ကအထူးတုံ့ပြန်ပြောဆိုနေပါတယ်။ Medicare စနစ်နဲ့ပတ်သက်လာရင်ဒီစနစ်အတိုင်းဆက်လက်ထားတာကကောင်းမယ်လို့ထင်ကြပါတယ်။ညွန်ပန်းအဖွဲ့ကတော့ Labor ပြောနေတဲ့ Medicare ကိုပုံတိကလက်လွှဲပေးမယ်ဆိုတာကမဟုတ်မမှန်ကြောင်းညင်းဆိုနေပါတယ်။သောရရှိမြတ်ခင်ဗျာ။ရွေးကောက်ပွဲနေ့ရောက်ဖို့ကဆယ်ရက်သာကြံတော့တဲ့အတွက်ကိုဘယ်သူကိုမဲပေးမလဲဆိုတာကတော့ဆုံးဖြတ်ပြီးကြပြီဖြစ်မယ်လို့ထင်မှတ်ပါကြောင်းပြောဆိုရင်း SPS သတင်းဌာနက Hannah Sinclair ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးလိုက်ရပါခင်ဗျာ
SBS မြန်မာပိုင်းကိုနားဆင်ရတာနှစ်သက်ပါတလား Facebook မှာဆွေးနွေးမှုတွေကိုဆက်ကြရအောင်ပါ SBS မြန်မာပိုင်း Facebook ကို Like လုပ်ပြီးတော့သင်ချင်တဲ့ချက်ကိုမျှဝေနိုင်ပါတယ် SBS Bemis ကို Facebook မှာ Share ချနိုင်ပါတယ်ရှင်